တို့အောင်ကြွမှုဒီကို1988မှာစစ်တပ်ကခြေပုံးလိုက်တာကိုဒီမိုကရေစီနိုင်ငံတွေကဝိုင်းဝန်းရှုံ့ချကြလို့အပယ်ခံဖြစ်လာတဲ့ဗမာစစ်အစိုးရဟာတရုတ်ကိုစတင်မိခိုပါလေတက်ချုပ်ကြီးတန်းရွှေ1989မှာဘေကျင်းသွားခြင်းကစပြီးဒီကနေ့အထိတရုတ်အစိုးရရဲ့ထောက်ပံ့မှုမျိုးစုံရယူလာတာအနှစ်40ကျော်ပါပြီဘူတန်ရွှေတရုတ်ပြည်သွားပြီးတဲ့နောက်တရုတ်ကုမ္ပဏီတွေခြေသွက်လာပါတယ်လန်ခင်းတံတားဆောက်ဓာတ်ဆက်ရုံတိဆောက်စားတဲ့လုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေပါဝင်လာပါတယ်တရုတ်စီကစစ်လက်နက်ပစ္စည်းလည်းအများအပြားရရှိပါတယ်။တရုတ်ဖြူကွန်မင်တန်တိုင်ရင်အချို့ရှမ်းပြည်ရဲ့ဝင်ရောက်ခိုလုံမှုနဲ့ဘကပဗမာကွန်မြူနစ်ပါတီကိုကူညီမှုကြောင့်တရုတ်ကိုအန္တရာယ်အဖြစ်သတ်မှတ်တဲ့စစ်သဘောတရားတပ်ပတော်မှာရှိပါတယ်။ဒါပေမဲ့အာဏာတည်မြဲရေးအတွက်တရုတ်ကွန်မြူနစ်အစိုးရနဲ့လက်တွဲလိုက်ရပါတယ်။လက်တလုံးအကျိုးခံစားရဖို့လုပ်တဲ့ဤပြူပါပါပဲ။ဘူတန်ရွှေလက်ထက်မှာနေပြည်တော်အပါဝင်စီမံကိန်း800ကျော်မှာတရုတ်တွေကန်ထရိုက်ရကြပါတယ်။စည်ရေးစီးပွားရေးနိုင်ငံရေးနဲ့တန်တမာရေးမှာတရုတ်အစိုးရကဗမာစစ်အစိုးရကိုဤအမျိုးမျိုးနဲ့အကူအညီပေးပါလေ
။စစ်ဘုဟောင်းတွေစုပေါင်းပြီးဖွဲ့စည်းထားတဲ့ကျန်းဖွန့်အစိုးရကိုဦးသိန်းစိန်ဦးဆောင်တော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုအချိန်အဟုန်နဲ့တိုးမြင့်နိုင်မယ်လို့တရုတ်အစိုးရကတွက်ထားပါတယ်။ကျန်းဖွန့်အစိုးရဟာအရင်အတိုင်းဆက်လို့လိမ့်မယ်လို့တရုတ်ကညွှန်လင်းပါလေ။ဒါပေမဲ့2017စက်တင်ဘာမှာဦးသိန်းစိန်တရုတ်ပြည်သွားပြီး၄လအကြာမှာမြစ်စုံစီမံကိန်းကိုရပ်ဆိုင်းလိုက်တော့တရုတ်အစိုးရမျက်လုံးပြူးသွားပါတယ်။နေရာတကာမှာထင်တယ်လို့လုပ်ပြီးမြစ်စုံကြမှာပြည်သူဆန္ဒလေးစားတယ်ဆိုတာကိုတရုတ်ကမယုံပါဘူး။ပြည်သူတွေရဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကိုမမြင်ပဲအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်လုပ်တဲ့လှည့်ကွက်လို့သာတရုတ်ကမြင်နေပုံရပါတယ်။စီအစိုးရကိုအကြိုက်ပေးပြီးအပေးယူလုပ်တဲ့ဆက်ဆံရေးကိုတရုတ်ကလိုလားပါတယ်လက်နက်ကင်အဖွဲ့တွေကိုလက်ထိုးနိုင်လို့အခွင့်အတူးခံစားရတာမျိုးကိုတရုတ်ကကြိုက်ပါတယ
်ဥပမာဗိုလ်တန်းရွှေရဲ့နေပြည်တော်မှာအမြဲတမ်းမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီးပေါင်းလောင်းရေအားရစေဆောက်ပေးပါတယ်ဒီကျေးဇူးကြောင့်မြစ်စုံဆယ်စီမံကိန်းကိုဗိုလ်တန်းရွှေအစိုးရကအလိုရတကူခွင့်ပြုခဲ့တာဖြစ်ပေါ်ရပါတယ်မြမဟာတရုတ်ရဲ့အဖြစ်ကဘဝရောက်နေပါတယ်အခုလဲတပြီလုံးဆန့်ကျင်တာကိုခံနေရတဲ့စစ်ကောင်စီဟာတရုတ်ကိုမိခိုပြီးအာဏာတည်မြဲဖို့ကြိုးပမ်းနေပြန်ပါတယ်ဘူတန်ရွှေရဲ့တပည့်ဟာဆရာချေရလိုက်နေနေဖို့ရပါတယ်ပြည်သူတွေကိုတတ်ဖြတ်ပြီးတရုတ်အစိုးရအကူအညီရယူတဲ့အပြုအမူဟာမတားလက်ဖက်ထုတ်နဲ့မျက်နှာလုံးတလူဖြစ်နေတာကိုစစ်ကောင်စီနဲ့တရုတ်ကသတိထားမိဖို့မရပါဘူ
းတရုတ်အကူအညီယူရင်မြန်မာဘက်ကလိုက်နာရမယ့်မူဝါဒမရှိပါဘူးအနောက်တိုင်းအကူအညီယူရင်သာလိုက်နာရမယ့်စည်းကမ်းသတ်မှတ်ချက်တွေရှိပါတယ်တရုတ်ဘက်ကတော့ဘာမှသတ်မှတ်ထားတာမဟုတ်ပါဘူးနိုင်ငံသားကိုတရုတ်အစိုးရကပေးတဲ့အကူအညီ၃မျိုးရှိပါတယ်ကြံဆက်စရာမလိုတဲ့ထောက်ပံ့မှု grant အတိုးမဲ့ချေးငါမှုနဲ့အတိုးသက်သာစွာချေးငါမှုစတာတွေဖြစ်ပါတယ်ထောက်ပံ့မှုနဲ့အတိုးမဲ့ချင်းကားမှုကိုတရုတ်အစိုးရဗဏ္ဍာရေးအဖွဲ့အစည်းတွေကလုပ်ပြီးပို့ကုန်သွင်းကုန်ဘဏ် Exim Bank ကတော့အတိုးသက်သာစွာငွေချေးလိရှိပါတယ်။ဒါပေမဲ့တရုတ်အကူအညီဟာရင်းနှီးမြှုပ်နှံမှုနှစ်နိုင်ငံကုန်သွယ်မှုနှစ်နိုင်ငံစီမံကိန်းစတာတွေနဲ့ရောထွေးနေတဲ့နှစ်နိုင်ငံဆက်ဆံရေးလိုဖြစ်နေပါတယ်။မြန်မာပြည်မှာတရုတ်ပါဝင်နေတဲ့အခန်းကဏ္ဍဟာအကြီးအမားဆုံးဖြစ်ပါတယ
်။ NLD အစိုးရတက်လာတော့လေတရုတ်နဲ့ဆက်ဆံရေးအဆင်ပြေအောင်ကြိုးပမ်းရပါတယ်။ဒေါ်စုကိုရိုင်2019မေလမှာဘေကျင်းပိုးကပတ်လမ်းမီလာခံကိုတက်ရောက်ပြီးတရုတ်သမ္မတရှီကျင့်ဖင်နဲ့တွေ့ဆုံပါတယ်။မြန်မာပြည်မှာအခြေခံအဆောက်အအုံတွေတည်ဆောက်ပြီးယူနန်နဲ့ရခိုင်ပြည်နယ်ဆက်သွယ်ရေးကောင်းမွန်ဖို့သာတရုတ်ကစိတ်ဝင်စားပါတယ်။ဒါကြောင့်ရိုဟင်ဂျာပြဿနာအတွက်အနောက်တိုင်းမှာဝေဖန်ခံနေရတဲ့ NLD အစိုးရအဖို့တရုတ်နဲ့လက်တွဲရတာကပိုးပြီးအဆင်ပြေပုံရပါတယ်။တရုတ်ကလည်းအာဏာရအစိုးရနဲ့ဆက်ဆံရေးကောင်းဖို့သာစိတ်ဝင်စားပါတယ်။ဒါပေမဲ့တရုတ်ရဲ့အပြုအမူကိုမြန်မာပြည်သူပြည်သားတွေအပြည့်အထန်ဆန့်ကျင်တဲ့အခါတရုတ်အစိုးရထိတ်လန့်တုန်လှုပ်သွားပါတယ်။တရုတ်ပစ္စည်းသဘိတ်ပေါက်ဖို့လူမှုကွန်ရက်မှာစော်ဩသူ9000ကျော်ရှိပါတယ်။အထယ်ကျုပ်အလုပ်ရုံအချုပ်မီးရှို့ခံရတာနဲ့တရုတ်ဓာတ်ငွေပိုက်လိုင်းဆောင်ရဲကင်း တက်ခိုက်ခံရတာဟာတရုတ်အတွက်မကောင်းတဲ့အတိတ်နမိတ်ပါ။အာဏာသိမ်းစစ်ကောင်စီကတော့ရန်စီယုံဘော်ကတန်ကြည့်နေတဲ့တရုတ်ရဲ့အကျိုးကျေးဇူးကြောင့်တဆိုးရှင်လိမ့်မယ်လို့မျှော်လင့်နေပုံရပါတယ်ခင်ဗျာ။